ริกันပြည်ထောင်စုမှာကိုဗစ် -19 ကပ်ရောဂါအခြေအနေဆိုးနေတာကြောင့်အထူးကအားလိုက်ရကြတဲ့ခုဖြစ်တဲ့ Thanksgiving ကျေးဇူးတော်နေ့မှာနိုင်ငံတော်ဝမိသားစုတွေတွေ့ဆုံရေးမရေမယားဖြစ်လာပါတယ်။ဒီရောဂါနဲ့သေဆုံးသူတွေကလည်းနေ့စဉ်တိုးလာပြီးတော့လောလောဆယ်2,400ကျော်ရှိတယ်လို့ John Hopkins စစ်တမ်းကဖော်ပြပါတယ်။ဒါကြောင့်လဲကျေးဇူးတော်နေ့မှာအစဉ်အလာတိုင်းမိသားစုတွေတွေ့ဆုံစားသောက်မဲ့အစီအစဉ်ကိုအသေးအချာပြန်စင်စားဖို့ American ကုဆေရောဂါကာကွယ်ရေးဌာနထိပ်တန်းပညာရှင်ဒေါက်တာ Anthony Fauci ကတတိပေးနေပါတယ်။မိသားစုထဲမှာအသက်ကြီးသူတွေရှိရင်ဒါမှမဟုတ်စီးချိုအဝလွန်ယောဂါကင်ဆာနဲ့နှလုံးယောဂါလိုကြာမရင်မကောင်းသူတွေရှိမယ်ဆိုရင်ပိုးပြီးတော့စဉ်းစားသင့်တယ်လို့လည်းအကြံပေးထားပါတယ်။မိသားစုဝင်ထက်ကဘသူစီမှာကိုရိုနာဗိုင်းရပ်စ်ပိုးရှိနေတယ်လဲဆိုတာမသိနိုင်ပဲပိုးကူးနိုင်ခြင်းရှိတဲ့အတွက်ဒီလိုတွေ့ဆုံစားသောက်ဖို့ထိုက်တန်ရည်လားဆိုတာပြန်စဉ်းစားကြဖို့လဲဒေါက်တာဖောက်ဂျီကတတိပေးနေတာပါ။အသက်89နှစ်ရှိပြီဖြစ်တဲ့ဒေါက်တာဖောက်ဂျီကိုရင်ကလည်းနိုဝင်ဘာ26ရက်နေ့မှာကြာရောက်မဲ့ကျေးဇူးတော်နေ့မှာမိသားစုတွေနဲ့အွန်လိုင်းကနေပဲတွေ့ဆုံဖို့အစီအစဉ်ထားတယ်လို့ NBC သတင်းဌာနကပြောဆိုခဲ့ပါတယ်။ AAA မော်တော်ယာဉ်နဲ့ခီးသွားလာရေးအဖွဲ့ရဲ့အဆိုအရကျေးဇူးတော်နေဟာအမေရိကန်မှာခီးသွားလာမှုအများဆုံးအချိန်ဖြစ်ပြီးလူသား50လောက်မိုင်50ကျော်အထိခီးသွားပြီးတော့မိသားစုမိတ်ဆွေတင်ငယ်ချင်းတွေနဲ့တွေ့ဆုံစားသောက်လည်းရှိတာလည်းဖြစ်ပါတယ်။